မြန်မာနိုင်ငံမှာချမ်းပတ်မှုတွေရပ်ပစ်ဖို့နဲ့ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းလွတ်ပေးဖို့ EU ဥရောပသမ္မတနိုင်ငံကြီးရေးရာအကြီးအကဲဂျိုးဆက်ဗိုရဲကမနေ့တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်။အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Aaron Yusuf နဲ့တောက်ကြနေ့တယ်လီဖုန်းဆက်သွယ်ပြောဆိုရမှာမစ္စတာဗိုရဲကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလက်လန်းမီစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကိုဖော်ဆောင်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်။မြန်မာနိုင်ငံအရေးကူညီဖြည့်ရှင်းပေးဖို့အထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံရေးဝန်ကြီး Aaron Yusuf ကိုအာဆီယံအဖွဲ့ကြီးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတာဝန်ပေးခဲ့တာပါ။ဒါကိုအမေရိကန်ဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂအထူးရေးမှူးချုပ်အပါအဝင်နိုင်ငံကအတိုင်းဝိုင်းနဲ့ဒေသတွင်းနိုင်ငံတွေကကြိုဆိုခဲ့ကြပါတယ်။ဒါအပြင်စစ်အာဏာပိုင်တွေအနေနဲ့အထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့နိုင်ငံတွင်းလွတ်လပ်စွာသွားလာလှုပ်ရှားခွင့်ပြုဖို့ပါတိုက်တွန်းထားတာပါ Mr. Aaron ကတော့မြန်မာနိုင်ငံကိုသူ့သွားရောက်မဲ့ခီးစဉ်အတွင်းထိထိရောက်ရောက်ဆွေးနွေးဖို့ကြိုးစားမှာဖြစ်တယ်လို့သက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေးခွင့်ရဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ